အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့လက်ရာဇွန်အုပ်စုတွေဆန္ဒပြပွဲမတိုင်ခင်နှစ်ရက်အလိုမှာအုပ်စုခေါင်းဆောင်ကိုဝါရှင်တန်ဒီစီရဲတပ်ဖွဲ့ကတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။ The Proud Boys လို့အမည်ပေးထားတဲ့လက်ရာဇွန်အဖွဲ့ခေါင်းဆောင်အန်ရစ်ဒါရိုကိုပြီးခဲ့တဲ့လကဝါရှင်တန်ဒီစီဆန္ဒပြပွဲတွေအတွင်းတမိုင်းဝင်African American ဖျားရှိခိုးကြောင်းမှရှိနေတဲ့ Black Lives Matter စိုင်းပုတ်ကိုဖြိုချမီးရှို့ခဲ့တဲ့အတွက်ပစ္စည်းဥစ္စာဖျက်ဆီးမှုစွဲချက်တွေနဲ့ဖမ်းဆီးခဲ့ကြောင်း DC ခရိုင်ရဲဌာနကပြောကြားခဲ့ပါတယ်။ဒါ့အပြင်အသက်36နှစ်အရွယ် Taro ကိုရဲတွေဖမ်းဆီးချိန်မှာကြီးစံအများပြားထက်နိုင်တဲ့စွမ်းရည်မြင့်ကြီးကတ်တွေတွေ့ရှိခဲ့တာကြောင့်လက်နက်ခဲယံကင်ဆောင်မှုစွဲချက်လည်းပါဝင်ပါတယ်။The Proud Boys အဖွဲ့ဟာဗုဒ္ဓဘုနေ့မှာ American ပြည်ထောင်စုလွှတ်တော်အဆောက်အအုံရှိစုဝေးကြမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲမှာ Biden အနိုင်ရမှုကိုလွှတ်တော်ကအတည်ပြုလိုက်တဲ့အတွက် Trump ကိုထောက်ခံသူအများပြားဟာလွှတ်တော်ရှိဆန္ဒပြကြဖို့စီစဉ်နေကြတာဖြစ်ပါတယ်။ဒီအတော်အတွင်းမနေ့အင်္ဂါနေ့ကစပြီး Washington DC မြို့တော်မှာ Trump ကိုထောက်ခံသူတွေစတင်ဆန္ဒပြနေကြပါတယ်။ရဲတွေဘက်ကတော့ဆန္ဒပြသူတွေအနေနဲ့လက်နက်တွေယူမလာကြဖို့တတိပေးထားပါတယ်။ Washington DC မှာဗုဒ္ဓဘုနေ့ဆန္ဒပြပွဲတွေအတွက်လုံခြုံရေးယူဖို့တပ်ဖွဲ့ဝင်300ကူညီပံ့ပိုးဖို့ရှိကြောင်း National Guard ပြည်နယ်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။